အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFCCC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ရဲ့၆ကြိမ်မြောက်အစည်းအဝေးကိုနှစ်ရက်ကြာဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ DPN ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုသဘောတူညီချက်ရခဲ့တဲ့အကြောင်းနဲ့နှစ်ဖက်အပြန့်အလှန်ယုံကြည်မှုပုံမှန်မြင့်တက်လာနေတဲ့အကြောင်း UNFCCC ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်။ကျန်တဲ့အချက်၄ချက်ကိုလည်းဆက်လက်ဆွေးနွေးသွားမယ်အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ကိုထပ်မံညှိနှိုင်းခဲ့ပြီးဆွေးနွေးပွဲကရရှိလာတဲ့သဘောတူညီမှုအခြေအနေကို DPN ရဲ့ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငြိမ်းကအခုလိုပြောပါတယ
်။ဆွေးနွေးပွဲသဘောတူညီချက်တစ်ကနေလေးကတော့ဟိုသဘောတူညီချက်ရလို့ပြောရမယ်။ဒီ98ကကျွန်တော်တို့ဒီအခြေအနေဆွေးနွေးတဲ့အတိုင်းကောင်းတယ်။ညှိနှိုင်းလို့ရတယ်။နောက်တော့ဒါမဲ့တကယ် policy တွေနဲ့ပတ်သက်တယ်ဆိုတော့အသက်ဆိုင်ရာထိပ်တီးပေါင်းဆောင်တွေကိုပြန်အဖွဲ့အစည်းတွေကိုပြန်တင်ပြမယ်ဒါကိုကျွန်တော်ရှိလာပထမပတ်မှာပေါ့နော်ဒီတွေ့ဖို့အချိန်ရတယ်ခင
်ဒီနေ့စူးလေးဝဲပြီးဆုံးချိန်မှာနှစ်ဖက်ယုံကြည်မှုတွေဟာပြန်လဲကောင်းမွန်လာတယ်လို့သုံးသပ်မိကြောင်းနိုင်အောင်မငေးကပြောပါတယ
်ဟိုအများကြီးကောင်းလာတယ်ဘာဖြစ်ဆိုတော့ကျွန်တော်တစ်ကနေ၄ထိဟိုတီပီကျရလာအောင်ဟိုစူးလေးဝဲကကောင်းလာတယ်လေ5-6-8ကလည်းကျွန်တော်တို့အခြေလင်းညှိနှိုင်းတော့ဒီသူတူညီမှုပေါ့နော်တူညီမှုဟိုတခုရတယ်တော့ဆိုတော့ဒါဆင်းရဲပွဲကအတော်လေးအောင်မြင်တဲ့ဆင်းရဲပွဲတခုဖြစ်တယ်လို့ထင်တယ်ပေါ့
နောက်လာပထမပတ်အတွင်းနှစ်ဖက်တရားဝင်ဆွေးနွေးပွဲတွေမစတင်ဒီအချိန်မှာအလို့ဆွေးနွေးပွဲတွေကျင်းပပြီးညှိနှိုင်းသွားဖို့ရှိကြောင်းလည်းပြောပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကတော့ဒီနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာအခုလိုသုံးသပ်ပါတယ်
ဒီနေ့ CAP မှာရင်းချင်းလို့ရပါတယ်ခင်ဗျာပထမရက်မှာတော့စေနေနဲ့မနေ့ကမှဆက်စေနေမယ်ဆိုရင်ကျွန်တော်မနေ့ကနားလိုက်ကြပါတယ်ဒီနေ့မနေ့စေဝင်မစတင်နဲ့ကျွန်တော်ကြိုတင်ပြီးတော့အရင်ကြိုလိုက်ကြပါတယ်ဆက်လို့တော့ပြောကြပြောကြပြီးမှစေဝင်စပါတယ်စလိုက်တဲ့အချိန်မှာအစည်းအဝေးအတန်ကောင်းသွားပါတယ်ခင်ဗျာဒီနေ့ကတော့ငါးအနေရှိစီကိုကျွန်တော်စေနေလိုက်တဲ့အချိန်မှာဟိုနှစ်သက်ညီနိုင်လိုက်တာမကျွန်တော်တို့ဟို level လောက်မှာဆုံးဖြတ်လို့မရတဲ့ကိစ္စတွေကိုကျွန်တော်တို့လည်းမြင့်တဲ့ level ကိုပြန်ပြပေးဖို့တဲ့ကျွန်တော်တို့ပေါ်တူညီပြီးတော့စေဝင်ဆုံးသတ်လိုက်ပါ
UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရရှိတဲ့ဆိုတဲ့ပထမအချက်၄ချက်ကအစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင့်စတင်ကြီးညာဖို့ပင်လုံစိတ်ချက်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အစိုးရလွှတ်တော်နဲ့တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးဖွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့စတာတွေပါဝင်တာဖြစ်ပါတယ်ဆွေးနွေးညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေမှာတော့အပြစ်ခတ်ရစေးရေးဆိုင်ရာစည်းမျဉ်း၊တပ်ပိုင်းဆိုင်ရာကျင့်ဝတ်၊စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးအပြစ်ခတ်ရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်ရေးပါဝင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိရင်နိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ပြည်ပြည်ရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးအကြီးစားတရားစာတထုတ်လုပ်မှုစီမံကိန်းတွေကိုဒေသခံပြည်သူသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စတာတွေနဲ့ညှိနှိုင်းပြီးနိုင်ငံတကာလုံထုံးလုံနည်းနဲ့အညီဆောင်ရွက်ရေးစတာတွေပါဝင်တာဖြစ်ပါတယ်ဒီတင်ပြချက်ရှိချက်ကိုနှစ်ဖက်သဘောတူညီချက်ရရင်အချက်၉အနေနဲ့ NCA ကိုလက်မှတ်ရေးထိုးမှာဖြစ်ကြောင်းပါရှိတာဖြစ်ပါတယ်ပထမအကြိမ်ဆွေးနွေးပွဲစတင်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က UNFC အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးဒီနှစ်ကုန်လမှကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်စည်းဝေးကိုတက်ရောက်မယ်လို့ယုံကြည်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတစ်ဆင့်သတင်းစကားပါခဲ့ပါတယ်ဒီနှစ်မလာဆန်းကဒေါ်ဆန်းစုကြည်နဲ့ DPN အဖွဲ့နေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ရန်ကုန်မြို့မှာဆွေးနွေးပြီးချိန်ကတော့ UNFC ကတင်ပြတဲ့အချက်၈ချက်ကိုမူအားဖြင့်သဘောတူညီချက်ရရှိကြောင်းထုတ်ပြန်ကြေညာထားပါတယ် UNFC အဖွဲ့ဝင်တွေဟာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်စည်းဝေးကိုတက်ရောက်လိမ့်မယ်လို့အစိုးရဘက်ကမျှော်လင့်ခဲ့ပေမဲ့တက်ရောက်ခဲ့တာတော့မရှိခဲ့ပါဘူး